မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ12ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်သတင်းကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင
်။အလို့သမားမှတ်ပုံတွေကိစ္စတွေရက်ရက်ချင်းတွေကြီးပြေဆောင်လို့ခု
ကျွန်မခွန်ညိုပါရှင်။အခုမနက်ခင်းစီစဉ်တွေကိုတာဝန်ယူပါမယ်။
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးမှာပါဗီယက်နမ်နိုင်ငံမှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ကြိမ်သုံးကြိမ်လောက်စကားနှင်းငယ်ပြောခွင့်ရပြီးဆီးရီးယားအရေးကိုအဓိကထားပြောကြားခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေရပ်တော့အောင်တားဆီးဖို့အတွက်ကြိုးစားတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမြောက်ကိုရီးယားကရှုံချလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကိုရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတဟောင်းဂလိုရီယာအရိုယိုကညစာစာပွဲနဲ့တီးခင်းအခမ်းပြေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီထိုင်းနိုင်ငံမှာဇွန်လကထုတ်ပြန်ခဲ့တဲ့ရွှေပြောင်းအလုသမားဆိုင်ရာဥပဒေကိုထိုင်းဆိုရကဆိုင်ငံ့ပေးလိုက်တဲ့အတွက်အလုသမားတွေတက်တေကန်ကပြားရရှိရတဲ့အတွက်ပို့ပြီးတော့အဆင်ပြေစေတဲ့အကြောင
်းအလုသမားမှတ်ပုံတွေကိစ္စတွေရက်ချင်းတွေပြည်ပြေဆောင်လို့ဖို့နိုင်ငံတပါဒုတိယပိုင်းကတော့ဗာလဲဆိုတော့ထိုင်းနိုင်ငံမှာရောင်းနေနေပြီးသားအလုသမားတွေထဲမှာတတိလွေးနေတာလ
ေထိုင်းနိုင်ငံမြန်မာရွှေပြောင်းအလုသမားရေကူညီပေးနေတဲ့ဦးမိုးချိုးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်တခါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်၃ပုံ၃ပုံမှာကူညီမှုအထူးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်
ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတန်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ကြိမ်သုံးကြိမ်လောက်စကားနှင်းငယ်ပြောကြားခွင့်ရခဲ့ပြီးဆီးရီးယားရေးကိုအဓိကထားဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်ဗီယက်နမ်နိုင်ငံဒန်နန်မြို့ကနေဟနွိုင်းမြို့တော်ကို Air Force 1လေယာဉ်နဲ့အသွားလမ်းမှာသတင်းထုတ်တွေကိုပြောကြားရမှာဆီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ပူးတွဲကြေညာချက်ထုတ်ပြန်ဖို့အတွက်သူသဘောတူညီချက်ခဲ့ပြီးဒါဟာအသက်ပေါင်းများစွာကိုကဲတင်နိုင်လိမ့်မယ်လို့ပြောပါတယ်။ကြီးညာချက်ကိုရုရှားဆွေရောက်ကပထမထုတ်ပြန်ခဲ့တာဖြစ်ပြီးဆီးရီးယားမှာအကြမ်းဖက်မှုတွေလျှော့ချဖို့အပြည့်ရဲ့သဘောတူညီချက်တွေအားဖြည့်ဖို့လူသားချင်းစာနာမှုအကူအညီအတားအဆီးမရှိအောင်လုပ်ပေးဖို့နဲ့ပဋိပက္ခအတွက်နိုင်ငံရေးအရာဖြေရှာနိုင်မဲ့အခြေအနေတွေလုပ်ပေးဖို့ကနူးခြေလမ်းပြတ်ဖြစ်တဲ့ဒေတာရင်းတင်းမောင်မှုတွေလျှော့ချရအရေးကြီးကြောင်းခေါင်းဆောင်နှုတ်ကအတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်သမ္မတပူတင်နဲ့သမ္မတထရမ့်တို့နှစ်ဦးဟာအမေရိကန်နဲ့ရုရှားတပ်တွေအန္တရာယ်ကင်းရေးအတွက်နှစ်နိုင်ငံစစ်တပ်ရရှိတွေကြားဆက်သွယ်ရေးလုပ်ဖို့အတွက်လမ်းကြောင်းတွေဖွင့်ထားဖို့နဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရေးမှာနှစ်နိုင်ငံတပ်တွေထိတွေ့ဆက်ဆံပြီးအငြင်းမပွားဖို့သဘောတူခဲ့ကြောင်းဖော်ပြထားတာပါ။အကြမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်အခြေခံမူဝါဒတွေခိုင်မာကြောင်းပြသတဲ့အခုပူးတွဲကြေညာချက်ဟာအလွန်အလွန်ရေးကြည့်တယ်လို့လဲသမ္မတပူတင်ကဗီယက်နမ်နိုင်ငံဒန်နမ်မြို့မှာစနေနေ့ကသတင်းထုတ်တွေကိုပြောကြားခဲ့ပါတယ
်ဒီတော့တွင်အရှိတောင်အစနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံဟာကမ္ဘာပေါ်မှာအလွန်အမခန်းပွေရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးမွမ်းခံဖွင့်လိုက်ပါတယ်သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းနောက်ဆုံးခီးစဉ်ဖြစ်တဲ့ဗီယက်နမ်နိုင်ငံကိုရောက်စဉ်ဟနွိုင်းမြို့တော်မှာနိုင်ငံတော်အခမ်းအနားနဲ့သူ့ကိုကြိုဆိုတဲ့စနေနေ့ကအဲ့လိုပြောကြတာပါသမ္မတထရမ့်ဟာတနင်္ဂနွေဒီကနေ့မှာတော့ဗီယက်နမ်သမ္မတထရန်ဒရိုက်ကွန်နဲ့ရောအခြားဗီယက်နမ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဗီယက်နမ်ဒါနန်မြို့မှာကျင်းပတဲ့ APEC ညီလာခံကိုတက်ရောက်ပြီးဟနွိုင်းမြို့တော်ကိုသမ္မတထရန်ရောက်လာတာပါ။ APEC ညီလာခံအပြီးဒီ APEC 21နိုင်ငံအဖွဲ့ဝင်တွေကြေညာချက်ထုတ်ပြန်ရမှာတော့လွတ်လပ်တဲ့ကွန်တွယ်ရေးနဲ့ဒေသတွင်းနှီးကပ်စွာပူးပေါင်းဆောင်ရွက်ရေးကိုဖော်ပြခဲ့ပေမဲ့ထရန်ရဲ့အမေရိကန်ဦးစားပေးအယူဆကိုတော့ထည့်သွင်းခဲ့တာမျိုးမရှိပါဘူး။လူသံပေါင်းများစွာတည်ဆုံခဲ့ရတဲ့ဗီယက်နမ်စစ်ပွဲနောက်ပိုင်း2000ခုနှစ်နောက်ပိုင်းမှာဗီယက်နမ်နိုင်ငံရဲ့ GDP ဟာနှစ်စဉ် 6.5 ခန့်လုံးဝန်းကျင်မှာရှိတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်တန့်တော့အောင်တားဆီးဖို့အတွက်ကြိုးစားတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမြောက်ကိုရီးယားကရှုံချလိုက်ပါတယ်။သမ္မတထရမ့်ရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပထမဆုံးဖြစ်တဲ့တရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်လိုလားသူရဲ့ခီးစဉ်ဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စစ်တားဆီးဖို့ကိုကာကွယ်မှုကိုဖယ်ရှားဖို့အတွက်ကြိုးစားရင်ထိတ်တန့်ရင်ဆိုင်မှုလုပ်ဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါပြင်သမ္မတထရမ့်ဟာမြောက်ကိုရီးယားကိုကမ္ဘာ တိုင်ဝမ်ကနေဖဲ့ကျင်းပြီးသူ့ရဲ့အစိုးရအားနည်းအောင်ကြိုးစားနေပါတယ်လို့လည်းဆွဆွဲလိုက်ပါတယ်။သမရထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအများအပြားမြောက်ကိုရီးယားအရေးကိုပဲအဓိကထားပြီးဆွေးနွေးခဲ့တာပါ။တရုတ်သမရရှီကျင်းပင်နဲ့တီးတန့်တွေ့ဆုံရမှာလဲမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုပြောကြားခဲ့တယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။သမရရှီဟာစွန့်အားရှိသူမှုမြောက်ကိုရီးယားအရေးဖြည့်ရှင်းပေးနိုင်မယ်ဆိုတာသိကြပါတယ်လို့သမရထရမ့်ကတရုတ်သမရကိုပြောခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ကလည်းပြောပါတယ်။ရှီကျင်းပင်ကတော့တောင်ကိုရီးယားသမရမွန်ဂျေအင်နဲ့စနေနေ့တွေ့ဆုံဆွေးနွေးရမှာလုံခြုံရေးဆိုင်ရာမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုဖြေရှင်းနိုင်မှုအတွက်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ပြီးလုပ်ဖို့တိုက်တွန်းခဲ့တယ်လို့ကျောက်အစိုးရစင်ဝါသတင်းကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်
။ Patriot ဂျာပြတ်ဒုံးကျည်ပါတဲ့ထောက်လန်းရေး drone ယာဉ်တစ်စင်းဟာဂူလန်ကုန်းမြေစစ်မဲ့ဇုံကိုဖြတ်ပြီး Israel နိုင်ငံဘက်ဦးတည်ပြန်တန်းနေစဉ်မှာ Israel စစ်တပ်ကပစ်ချလိုက်ပါတယ်။မိမိတို့နိုင်ငံရဲ့အချုပ်အခြာအနာပေါ်မြည်ခဲ့သောချိုးဖောက်မှုမျိုးကိုမဆိုအစ္စရေးအစိုးရကပြင်းထန်တဲ့အရေးတကြီးကိစ္စအဖြစ်သတ်မှတ်ပြီးရန်စမှုမှန်သမျှကိုအင်အားနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအဗီတာလီဗမန်ကကြေညာချက်တစ်စုံထုတ်ပြန်ခဲ့တာပါအခုဝေဟင်တဲ့ပြန်တန်းတဲ့မောင်းသူမဲ့ယင်ဟာတိုက်ခိုက်ရေး drone ယင်မဟုတ်ဘူးလို့အစ္စရေးစစ်ဘက်ကအတည်ပြုပြောကြားခဲ့ပြီးဒီ drone ယင်ဟာအီရန်ဒါမှမဟုတ် Hezbollah တို့နဲ့ဆက်နွယ်မှုရှိမရှိစုံစမ်းသွားမယ်လို့ဆိုပါတယ်ဂိုလန်ဒေသဟာ1983ခုစစ်ပွဲအပြီးအစ္စရေးနဲ့ဆီးရီးယားနိုင်ငံတွေကိုခွဲခြားထားတဲ့နေရာဖြစ်ပါတယ်။2017ဆီးရီးယားပြည်တွင်းစစ်ကဆလို့အကြမ်းဖက်မှုတွေကူးစက်ဖြစ်ပွားလာတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။1969 6ရက်ကြာစစ်ပွဲအတွင်းကီလိုမီတာ1200ခန့်ရှည်လျားတဲ့ဂိုလန်ကုန်းမြေဒေသကိုအစ္စရေးတို့သိမ်းယူခဲ့တာဖြစ်ပြီးနှစ်နိုင်ငံကြားအခုကြည့်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူ
း။အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ79ရက်နေ့ထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာစနေနေ့မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါပြီ။ဖိလစ်ပိုင်မှာသမရဟောင်း Glorio Arroyo ကGloria Arroyo ကဒေါန်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့ကိုစနေနေ့ညမှာပဲညစာစာပွဲနဲ့တေခင်းအခမ်းခဲ့ပါတယ်။ညစာစာပွဲမှာသမရဟောင်း Arroyo ကဖိလစ်ပိုင်နဲ့မြန်မာဖိလစ်ပိုင်နဲ့ကမ္ဘောဒီးယားတို့ဟာနှစ်နိုင်ငံချင်းစီအပြန်အလှန်တန်တမာအဆက်အသွယ်တွေလုပ်လာခဲ့တာအနှစ်60ပြည့်အထိမ်းအမှတ်အတွက်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဖိလစ်ပိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့အခါမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပဋိပက္ခတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေကဖိအားပေးလာမှနဲ့ဒေါန်ဆန်းစုကြည်ကြုံတွေ့ရမယ်လို့ခန့်မှန်းရပါတယ်။ဒီနှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီပွဲကအမေရိကန်သမ္မတဒေါနယ်ထရမ့်ပထမဆုံးချိန်ဒီအစည်းအဝေးကိုတက်ရောက်လာတာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံခီးထွက်နေတဲ့သမရထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်ကိုနောက်ဆုံးဝင်ရောက်တာဖြစ်ပါတယ်
။အာရှတဲ့မှာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာအင်တာနက်ဆက်သွယ်ရေးအလျင်အမြန်တိုးတက်လာတာနဲ့ဈေးသက်သာတဲ့စမတ်ဖုန်းတွေရလာတာဟာလူအလုံးကိုတပြေးညီဖြစ်စေတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။မြို့ပြနဲ့ကျေးလက်မှာလူလူ15သန်းလောက်ဟာအချိန်တိုတွင်းမှာပဲမိုဘိုင်းဖုန်းကတဆင့်အင်တာနက်ရောဆက်သွယ်ရေးလူမှုဆက်သွယ်ရေးမီဒီယာတွေကိုပါသုံးလာနိုင်ပါတယ်။ဒါပေမဲ့လည်းအင်တာနက်ကိုကြည်ကြည်ပြန့်သုံးလာနိုင်တဲ့အပြုသဘောဆောင်တဲ့တက်ရောက်မှုအပေါ်အကောင်းမြင်သဘောရှိတဲ့တက်ကြွလှုပ်ရှားသူတွေကြားမှာလွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့စိုးရိမ်စိတ်တွေတိုးလာပါတယ်။အကြောင်းကတော့ online ပေါ်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုနှိမ်နှင်းခံနေရပါတယ်။
အိန္ဒိယကနေအာဖဂန်နစ္စတန်နိုင်ငံအတွက်တင်ပို့တဲ့ပထမတုတ်ဂျုံတွေဟာအီရန်စစ်ကမ်းကနေတဆင့်ရောက်ရှိလာပြီးဖြစ်တဲ့အတွက်ကုန်းတွင်းပိုင်းမှာတည်ရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်အိန္ဒိယချင်းပါကစ္စတန်ကိုဖျက်ဆီးရမလို့ပဲပထမဆုံးအိန္ဒိယနဲ့ကုန်းတွယ်လမ်းကြောင်းတစ် ပွန်သွားပြီးဖြစ်ပါတယ်ဒီမဟာဗျူဟာကျတဲ့ရေလမ်းကြောင်းဟာအာဖဂန်နဲ့အိန္ဒိယနှစ်နိုင်ငံကြားကုန်သွယ်ကူးသန်းဆက်ဆံရေးတိုးတက်မှုကိုအထောက်အကူဖြစ်စေမယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ဒါ့အပြင်ပြိုင်ဘက်ပါကစ္စတန်ကအိန္ဒိယကုန်စည်တွေကိုသူ့နိုင်ငံကိုဖျက်ချော်ကူးသန်းခွင့်မပြုတဲ့အတွက်ဒီလမ်းကြောင်းအသစ်ဟာအိန္ဒိယကိုအာဖဂန်ကတဆင့်အလဲပိုင်းအာရှဒေသတချို့လက်လှမ်းမိလာစေမှာလည်းဖြစ်ပါတယ်
အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲလေ့ကျင့်မှုကိုအနောက်ပစိဖိတ်ဒေသတွင်စနေနေ့မှစတင်လိုက်ပါတယ်။တနင်္ဂနွေနေ့ကျင်းပမဲ့တီးခြားစီးလေ့ကျင့်မှုမှာဂျပန်နိုင်ငံရဲ့အကြီးမားဆုံးစစ်သင်္ဘောနဲ့အတူအမေရိကန်လေယာဉ်တင်သင်္ဘောကြီး၃စင်းလည်းပါဝင်မှာဖြစ်ပါတယ်။ဂျပန်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်မှာကျင်းပမဲ့စီးလေ့ကျင့်မှုမှာဂျပန်နိုင်ငံအနေနဲ့သူ့ရဲ့လေယာဉ်တင်သင်္ဘောတစ်စင်းကိုထည့်သွင်းအသုံးပြုမယ်လို့တပ်ဖွဲ့ကနေပြီးတော့ကြေညာထားပါတယ်။
တင်းငွေနေမြန်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားကြတာပါရှင်။အတန်းနှွင့်ချင်းဆဆာချင်းစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်းပိုင်းထုတ်လွှင့်မှုအနှဲငယ်ကမကမဖြစ်ခဲ့ရတဲ့အတွက်တော့တောင်းပန်ပါရရှင်။အခုပထမဆုံးရွှေပြောင်းအလုပ်သမားတွေအတွက်ထိုင်းနိုင်ငံကဥပဒေသစ်ကိုထပ်ပြီးတော့ဆိုင်ငံ့ထားမယ့်အကြောင်းနဲ့စပါမယ်။ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေတာကိုဖမ်းဆီးနှိမ်နှင်းဖို့ BE 2019အလုတ်သမားဥပဒေပါတဲ့ပုံမှန်၄ခုကိုဒီ၃လထပ်ပြီးတော့ဆိုင်းငံ့ပေးမယ်လို့ထိုင်းအစိုးရအာဏာပိုင်တွေကကြေညာခဲ့ပါတယ်ဒီရွှေပြောင်းလုတ်သမားဆိုင်ရာဥပဒေသစ်ကိုဇွန်လ22ရက်နေ့စွဲနဲ့ထုတ်ပြန်ထားခဲ့ပေမဲ့ဇွန်လ23ရက်နေ့မှာ6လဆိုင်းငံ့ပေးမယ်အကြောင်းထိုင်းစစ်ကောင်စီအစိုးရကကြေညာခဲ့တာဖြစ်ပါတယ်ဆိုင်းငံ့ချက်ကြောင့်တရားဝင်အထောက်အထားလုပ်မဲ့သူတွေအတွက်အဆင်ပြေရကြောင်းအလုတ်သမားရေးဆောင်ရွက်သူတွေကပြောကြပါတယ်အပြည့်စုံကိုထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံအတွင်းကနိုင်ငံသားရွှေပြောင်းလို့သမားတွေအတွက်ဂျွန်လအတွင်းကဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရာပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ဥပဒေတွေကပုံမှန်တချို့ကိုရက်ပေါင်း180တိဆိုင်းငံ့ပေးထားတာပါ။ဒီဇင်ဘာလကိုရင်တော့ရက်ပေါင်း180ပြည့်တော့မှာဖြစ်ပါတယ်။ရပောင်း180ကျော်လွန်သွားခဲ့ရင်တော့ထိုင်းနိုင်ငံကဥပဒေတိုင်းဆောင်ရွက်ဖို့အတွက်အစပိုင်းမှာရည်ရွယ်ထားပေမဲ့အထောက်အထားလက်မှတ်တွေပြည့်စုံအောင်လုပ်ဆောင်နိုင်ဖို့အတွက်ဒီအပိုင်းအတွင်းမှာပဲနောက်ထပ်3လထပ်တိုးပြီးတော့ဆိုင်းငံ့ပေးခဲ့တယ်ဆိုပြီးမဲဆောက်ခြေဆိုင်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ရဲ့ဥက္ကဋ္ဌဦးမိုးကျူးကပြောပါတယ
်ကျော်ကနေပြီးတော့ဒီဇင်ဘာထိဆို6လပေါ့နော်အဲ6လဆိုင်းငံ့ခဲ့တာနဲ့ပတ်သက်ပြီးတော့နောက်ထပ်3လဆက်လက်ဆိုင်းငံ့ပေးဦးမယ်ဒါပဲ18ခုနဲ့မလာ30ဒီနေ့ထိဆိုင်းငံ့ပေးမယ်ဆိုင်းငံ့ပေးရတာအကြောင်းနှစ်ခုကိုအခြေပြုပြီးဆိုင်းငံ့ပေးတာပထမအကြောင်းကတော့ဘာလဲဆိုတော့တရားမဝင်နိုင်ငံကြားသားအလုပ်သမားတွေဟာအလုပ်သမားမှတ်ပုံတွေကိစ္စတွေရက်ချင်းတွေရှိတယ်အဲ့ဒါတွေကပတ်သက်ပြီးတော့အပြည့်ပြည့်စုံအောင်လုပ်ဖို့ဆိုင်းငံ့တာတပိုင်းနောက်ဒုတိယပိုင်းကတော့ဘာလဲဆိုတော့ဆိုင်းနိုင်ငံမှာရောင်းနေနေပြီးသားအလုပ်သမားတွေထဲမှာအကြောင်းမျိုးမျိုးနဲ့အထောက်အထားမစုံနေတဲ့အလုပ်သမားတွေရှိတယ်တစ်သေးလွှဲနေတာတွေအလုတ်ကိုင်းနေရလွှဲနေတာဒီထောက်သားမစုံနေတဲ့လူကမာတွေလည်းအထောက်သားတွေပြန်လဲတက်မှတ်နိုင်အောင်အချိန်ပေးတဲ့သဘောပဲ
ဒီလိုဆိုင်းငံ့ပေးလိုက်တဲ့အတွက်အလုတ်သမားတွေအတွက်အဆင်ပြေသွားမှာဖြစ်ပြီးအထောက်သားလက်မှတ်တွေကိုပြည့်စုံအောင်လုပ်နိုင်လိမ့်မယ်ဆိုပြီးပြောသွားပါတယ
်ချစ်ပြောင်းလူကမာတွေနဲ့ကိုယ်မှာမစုံနေသေးတဲ့အထောက်သားတွေစုံနေအောင်လုပ်ဖို့အတွက်အချိန်ရသွားတယ်အချိန်ရသွားတဲ့ဆိုတဲ့မှာကုန်ကြစည်းရှိနေနောက်မိမိတစ်ထည့်ရနေပြီးတော့မိမိပေါ်မှာကြီးကြီးပြူပြူနဲ့မိမိရဲ့လုပ်ငန်းရှင်ဖြစ်ကြောင်းအမခံချက်ပေးနိုင်တဲ့အနေအထားတစ်ခုကိုတည်ဆောက်လို့ရသွားတယ်
ဆိုင်ငံ့ထားတဲ့ဥပဒေပုံမှတ်တွေထဲမှာတရားမဝင်အလုပ်သမားတွေကိုအရေးယူခြင်းဆိုင်ရာပုံမှတ်101ခွင့်ပြုချက်မရှိတဲ့လုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကိုခိုင်းစေတဲ့အလုပ်ရှင်တွေကိုတော့အရေးယူခြင်းဆိုင်ရာပုံမှတ်102အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှတ် 122နဲ့ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကိုင်ခြင်းဆိုင်ရာဥပဒေပုံမှတ် 119လို့ဖြစ်ပါတယ်ဒီဥပဒေ၄ခုကိုထိုင်းစစ်ကောင်စီအစိုးရကလုပ်ပိုင်ခွင့်ပုံမှတ် 44 နဲ့ဆိုင်းငံ့ခဲ့တာဖြစ်ပြီးဆိုင်းငံ့ကာလမှာ2019ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ထိ6လထိပေးခဲ့ပေမဲ့အခုအခါမှာတော့ဒီဆိုင်းငံ့ကာလကိုနောက်ထပ်ထပ်တိုးခဲ့တာဖြစ်ပါတယ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ BE 2019အလုပ်သမားဥပဒေထဲမှာအလုပ်သမားဥပဒေချိုးဖောက်ခဲ့တယ်ဆိုရင်တော့ဒဏ်ငွေအနည်းဆုံးဘတ်၄သိန်းကနေ၈သိန်းထိပေးရနိုင်တာမို့အလုပ်ရှင်အများစုကတော့ဒီဥပဒေပုံမှတ်ကိုစိုးရိမ်ပြီးတရားမဝင်အလုပ်သမားတွေကိုမခန့်အပ်ရတော့ပဲအထောက်အထားလက်မှတ်တွေလုပ်ဖို့ပဲတိုက်တွန်းခဲ့ကြပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တန်ဝက်ကျော်ထဲမှာ၃ပုံတစ်ပုံဟာအထူးကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကကြောက်ယူတဲ့စစ်တမ်းတစ်ခုမှတွေ့ရပါတယ်ဩဂုတ်လ25ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်6သိန်း 11,000 ကျော်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ် UNHCR ဌာနချုပ်ရှိရာဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
ကောက်ဆက်ဘဇာရီဒါကကုတူပေါလုံဒုက္ခသည်စခန်းမှာ UNHCR နဲ့ဘင်္ဂလားဒေ့ရှ်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးကော်မရှင်တို့ပူးပေါင်းပြီးဒီစစ်တမ်းကိုကောက်ယူခဲ့တာပါဒုက္ခသည်လူဦးရေပေါင်း 9,800 နီးပါးအိမ်တော်စုပေါင်း 13,000 ကျော်တို့ရဲ့အချက်လက်တွေကိုဝန်ထမ်း100ကျော်နဲ့တိုင်တဆင်းကောက်ယူခဲ့တာလို့ UNHCR ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုအစောဆုံးရောက်လာသူတွေကအများစုဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစ္စလမ်ခန်ကပြောပါတယ်ဒုက္ခသည်တွေရဲ့အားနည်းချက်ကိုစမ်းစစ်ဖို့နဲ့ဘယ်လိုအကူအညီတွေအလိုအပ်ဆုံးလဲဆိုတာကိုသိရဖို့ဒီစစ်တမ်းကိုကောက်ယူဖို့ဆုံးဖြတ်ခဲ့တာလို့ Miss Khan က VOE ကိုပြောပါတယ်
။ And according to the data so far collected, we have a number of households headed by single mothers.
ကောက်ယူထားသမျှအချက်လက်တွေရပြောရင်အမျိုးသားတအူးဦးရဲ့ထောက်ပံ့မှုမရှိဘဲအမျိုးသမီးကပဲအိမ်အောင်ဦးစီးလုပ်နေရတဲ့မိသားစုအတော်များများရှိပါတယ်။မွေးခြင်းတွေကိုထိန်းပေးနေရတဲ့ကလေးငယ်တွေလည်းရှိပါတယ်။ငယ်ရွယ်တဲ့မိသားစုဝင်တွေအသက်ခံရလို့ဒါမှမဟုတ်တကွဲစီဖြစ်နေလို့အထောက်ပံ့ပေးမဲ့လူမရှိတဲ့တက်ကြီးရွယ်ကိုအဖိုးအဖွားတွေလည်းရှိပါတယ
်။လူအများပြားဟာခန္ဓာကိုယ်ချွေရင်းမှုအမျိုးမျိုးခံစားနေရပြီးကလေးငယ်အများပြားဟာသူတို့မိသားစုတွေနဲ့ကွဲကွာနေတယ်လို့ Miss Khan ကပြောပါတယ်။အဲလူတွေအားလုံးဟာအသက်ကဲအထူးကူညီထောက်ပံ့မှုတွေလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်။ကောက်ယူရရှိတဲ့အချက်လက်တွေကိုအစိုးရတာဝန်ရှိသူတွေနဲ့အကူအညီပေးအဖွဲ့အစည်းတွေအားလုံးစီကိုပေးပို့သွားမယ်လို့ပြောခွင့်ရခန့်ကပြောပါတယ်။ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်တာကနေအကူအညီပေးအဖွဲ့တွေအနေနဲ့သူတို့အကူအညီတွေကိုအထူးရောက်ဆုံးဖြစ်အောင်ဘယ်လိုပေးမလဲဆိုတာသိနိုင်မှာဖြစ်တယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန့်ကပြောပါတယ်ခင်ဗျာ။
ကိုကြကြတဲ့ပြောပြသွားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်အိန္ဒိယရဲ့အရှိတ်ဘက်စီးပွားရေးဇင်းကြံဖြစ်တဲ့အိန္ဒိယမြန်မာနယ်စပ်ဒေသဖွံ့ဖြိုးရေးအခြေအနေကိုဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
မြမစီးပွားရေးမှာတရုတ်ကြီးစိုးတယ်ဆိုပေမဲ့အိန္ဒိယအရေးကြီးပုံကိုမေ့ထားလို့မရပါဘူးမြန်မာနိုင်ငံသားကုန်သွယ်ရေးမှာထိုင်းတရုတ်နဲ့စင်ကာပူပြီးရင်အိန္ဒိယဟာသရုတ်ကအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။အိန္ဒိယကမြန်မာပဲမျိုးစုံကိုအများဆုံးဝယ်ယူတာကြောင့်ဝယ်ယူမှုကန့်တတ်လိုက်တဲ့နေ့ပြည်တွင်းပဲဈေးကွက်မှာအပေါက်ကမှဖြစ်ကုန်ပါတယ်။အိန္ဒိယကပဲဝယ်ယူပြီးတရုတ်ကစီးဆွတ်သီးနှံဝယ်ယူပါတယ်။အိန္ဒိယအရှိတ်မြောက်ပိုင်းဟာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ဘူတန်နဲ့နေပေါ်စတဲ့နိုင်ငံတွေနဲ့တိုက်တွေ့နေတာမို့စီးပွားရေးလမ်းစုံအဖြစ်အသုံးဝင်နိုင်တဲ့ဒေသဖြစ်ပါတယ်အရှိတ်မြောက်ဒေသဖွံ့ဖြိုးရေးကိုအိန္ဒိယအစိုးရစတင်အကောင့်တွေပေါ်တာမကြသေးပါဘူးအာတံပြည်နယ်အစိုးရဟာဂူဝါဟာတီမြို့တော်မှာအရှိတ်ပိုင်းဒေသဖွံ့ဖြိုးရေးယုံဖွင့်တဲ့အထိစိတ်သက်သန်လာပါတယ်ဂူဝါဟာတီနဲ့ဒါကာအင်ဖာနဲ့မန္တလေးခရီးစဉ်ကိုရှင်းနစ်ကစပြီးဘတ်စကားပြေးဆွဲတော့မယ်လို့သိရပါတယ်ကရဒန်ဘက်ဆောင်တေဘူဆောင်ရင်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမဟာလေအရှေ့မြောက်ဒေသဖွံ့ဖြိုးရေးမှာအရေးကြီးပါတယ်အရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်အကြားစီးပွားရေးကွန်ရက်ရှိပေမဲ့မြန်မာနဲ့ဆက်သွယ်မှုအားနည်းနေပါတယ
်လမ်းမဆက်သွယ်ရေးနဲ့တေယူပို့ဆောင်ရေးစတဲ့အခြေခံအဆောက်အုံတိဆောက်ရုံနဲ့တိုးတက်ဖွံ့ဖြိုးလာတာမဟုတ်ပါဘူးတိုးတက်ဖွံ့ဖြိုးအောင်လုပ်မဲ့လုပ်ငန်းရှင်လူတန်းစားထွန်းကားဖို့အတွက်လိုအပ်တဲ့ပညာရေးကျန်းမာရေးနဲ့စီးပွားရေးအခြေခံလဲကောင်းမွန်ဖို့လိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာဟာအခြေခံအဆောက်အအုံကိုတော့မတီးဆောက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာမဖြစ်စလောက်မို့အိန္ဒိယဟာရေကြောင်းကုန်သွယ်ရေးကိုအဓိကထားနေရပါတယ်။အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့မြန်မာပြည်ကိုအပြန်အလှန်အကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေရှိမှသာနယ်စပ်ကုန်သွယ်ရေးထွန်းကားမယ်လို့ယုံကြည်သူတွေရှိပါတယ်။တချို့ကလည်းအိန္ဒိယတိုင်းသားသဘုံရှိနေလို့ကုန်သွယ်ရေးမထွန်းကားတာလို့ထောက်ပြနေကြပါတယ
်ငွေကြေးတက်နိုင်တဲ့မြန်မာပြည်သားတွေထိုင်းနဲ့စင်ကာပူမှာဈေးကူတာမှုခံယူတာကိုလူသိမြင်ပါတယ်အိန္ဒိယမျိုးကြီးတွေမှာခွဲစိတ်ကူတာမှုခံယူကြတာတွေလည်းရှိပါတယ်ဒါပေမဲ့ Bangladesh, Myanmar, Bhutan, Nanganga, Lunari, Atapine, Guwahati, Maseyong, Techaraguro, Lubi, Neni, Yavade. In Farmu, she just say, my Luna, Kose, Yaganunga, Myanmarpiga, Lara Pitelu, Subade. India, Ashimia, Yaha, Pawinian, Ditae, Jamma, Yimudo, Lupini, Bade. Say, Ebine, Sipinyama, Saint Dashiragu, Indian, Nanganriga, I think my pure at the Bobby Bade. Jamma ye bureau of ye Lubi Miazlu, Pinya ye bureau of ye a team of you now, India Soyaga, Pandi Pidin de Lu Yusajabade.
India Pisia key adwin, Bujong Hui me on Lango, Nangan goes on to Ud the Pue, Jozo Ekanao, Gien, Pamasita go Uza baby, Ledwin Nangan Yego, Adiga, Talara, Tinshavare. Neza the Bonini in a Gondue Mood, Domi Yeha, Yamane, India Ru, Swinride, Giza, Chibare. Sagai Marco Long Lishi de India the Bongo Neniama, Bama Sita Akuni Yabuha, India ye Udi Jepchebare. Tabi make a chimpinema, Yau Bamaha made Tadrine, Yensine Yabi, Rohinya Leneca and Puegule, Ninin Yarajau. Asuya Taha, Neza de da Daima, Piatana, Trini Yavare. Tio Timbore, Sipjisi, Konase Yagai Nongo, Yama Bangladesh ne, Pakistanga, Yayu Nidaha. India, the D. Tayame, a chet coop, chibari.
Pomase, soya, letter grega, a pay you, lope, lojindago, ya you name it, yo ye. Osa, shame wango, tampian, tonla, yesure. India, yejeha. Sekuye, a me ascended, puma mahuda, lejavare. She lero, yerobongo, India, taukan is in grega, sabi. Tio, soya, seseha, pomase, soyago, taukan, api givare. Myanmar de bi lo ma tiyau a shin wa pyan nan la ro ma India ga Burma se so ya ne let twe bu song pyat da ba akhu ma a shin myaw de ta phwin myo yi lan sin chaung Myanmar ko pyan pi chi kan la da phit par de Myanmar pi ne patat de si bwa yi a che kan saung aung ti saung ya ma le India ha tiyau ko ma shin nai ma bu Myanmar tiyau ne zat ga tai yan na rwi nyin yan yi lou nai bu tiyau ye akhu nyi yu ni ya ba de India ga ro ne zat ga tai yan na da bun pyat na ma Pama Sita Akuni Uniabade. India had did that sign in Aji Nangan Pitalu, Louis, a Miazon democracy Nangaji Le Pilu, Myanmar democracy Tungayima, Tawin Shitu Pipare. Dabime, democracy Mapione, Neza did that Siboy Mintin Mudo, and 99 Pinibare.
ဦးအောင်ခင်ရဲ့မြန်မာရေးတုံးတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အမေရိကန်စတိုင်အီရီယန်အုံအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
Idrimba, English American Sagandama, Myanmar, Nangani Lokama, Tong Nongi, Idim Atun Chugu, Jimbia Bimamo, Petmauzo.
Show one's hand.
Kutimbia Bimapipare, Salung Banga, SHOW, Shoga, Piara, ONE, apostrophe S, one's, HAND, hand, one's handga, Lududio ye lepibi, Sukurumi, Daya, Divigaro, Lududio ye legu, Piara Pipare. Didunga, Pegzaya Gani, Sente Larava. Pegzaya ma, miapi, Kulet him ma, Kaintare, Pedwigu. The Chaku negzare, Ludri, Mamiali on. Gone, Nidikaga, Tali, Shibi Medule. Luduga, Kukaintare, Pedwigu. The Chalu with the on, Chabiare, Sui. Show one's hand, Lu, Yinu Pione Mare. Dajam, idioms with the white de Begaro. A yinga, toma biora, a theme bebe, puetara, show it, tare, a chini, a usa, a twico, a si sin, a chansi, sadapinugu, ludwe di on, topo, biojada, pipari. Di dongo, segoji, miau, diu gomini, badini lagama, tamra, shi jingbinga, a nagama, diu nanganjigu, pelu, kapa, comes of nangan, piao, lomle, surago, chapia, keamba, a yinga, diu ga, tu in abalashide, tu yuje, tu a chansi digu, A miati on, top of purely, machive, located, dwelly, wash the boots in Zajiga. She showed his hand. Now it's time for Trump to play his cards in Asia, Lu Yeda Gera Pibari. Show one's hand, don't ever tell you, George Group, Pire Umaguli Lajija Yama.
In business dealings, it is important not to show one's hand right away.
စီးပွားရေးလုပ်ကိုင်ရာမှာကိုယ့်ရဲ့အကျန်းစီတွေအယူဆတွေကိုဆက်ဆခြင်းပဲအတိပေးထုတ်မပြောဖို့ကအရေးကြီးတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ In business dealings, it is important not to show one's hand right away.
ခုဆက်လက်ကြင်ပြပေးမှာကတော့
Play one's cards.
ဖြစ်ပါတယ်။စာလုံးပေါင်းက PLAY play ကကစားတာ ONE apostrophe S ones CARDS cards ones cards ကလူတို့တယောက်ရဲ့လက်ထက်မှာရှိနေတဲ့ဖဲတွေဖြစ်ပြီးစကလူထွေးရဲ့တည်းရဲ့အသေးပဲကတော့လူတို့တယောက်ရဲ့လက်ထက်မှာရှိနေတဲ့ဖဲချက်တွေကိုကစားတာဖြစ်ပါတယ်ဒီတုန်းကဖဲကစားရာကနေပဲဆင်းသက်လာတာကတော့ရှင်းပါတယ်ဖဲကစားရာမှာဖဲကစားသူအနေနဲ့ကိုယ့်လက်ထက်မှာရှိတဲ့ဖဲတွေကိုအကောင်းဆုံးဘယ်လိုနိုင်အောင်ကစားမလဲဆိုတာကိုကြိုးပမ်းတာဖြစ်ပါတယ်ဒီနေ့တော့ကစားရုံနေမဟုတ်ပဲနိုင်အောင်လဲကစားဖို့လိုတဲ့အတွက်ကြောင့်ဒီနေရာမှာ play one's cards right ဒါမှမဟုတ် play one's cards well လို့လည်းသုံးလို့ရှိပါတယ်ကို့အတွက်အကျိုးရှိအောင်ကစားတတ်ဖို့ပဲဖြစ်ပါတယ်ဒီအသုံးကို Washington Post သတင်းစာကြီးကစောစောကပြီးခဲ့တဲ့ခေါင်းကြီးမှာပဲသုံးထားတာဖြစ်ပါတယ်ခုသမ္မတ Trump အနေနဲ့အာရှခီးစင်ထွက်နေပြီးဖြစ်တဲ့အတွက်ကြောင့်လေတရုတ်သမ္မတဘက်ကတော့သူ့နိုင်ငံအတွက်ဘာတွေလုပ်မယ်ဆိုတာကိုထုတ်ပြောနေပြီးဒါကြောင့်အာရှခီးစင်မှာထရမ့်ကရောအမေရိကန်နိုင်ငံအတွက်အကျိုးရှိအောင်ဘယ်လိုခြေလှမ်းတွေယူမလဲဆိုတာကိုစဉ်းစားဖို့အချိန်တန်ပြီလို့ရေးသားခဲ့ရမှာ Now it's time for Trump to play his cards in Asia လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Myanmar needs to play its cards right on the Rakhine issue
ရခိုင်ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဒီနေ့ကိုယ်နိုင်ငံအတွက်အကျိုးရှိပြီးထိရောက်တဲ့နည်းနဲ့ဖြေရှင်းကင်တွဲဖို့လိုအပ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Myanmar needs to play its cards right on the Rakhine issue.
ခုနောက်ဆုံးတင်ပြပေးမှာကတော့
Lay down one's cards.
ဖြစ်ပါတယ်။စာလုံးပေါင်းက LAY lay down down lay down ကအောက်ကိုချတာ ONE apostrophe S ones CARDS cards ones cards ကလူတို့တယောက်ရဲ့လက်ထက်မှာကင်ထားတဲ့ဖဲချက်တွေဖြစ်ပြီးစကူပြင်းရဲ့တိုက်ရိုက်ဒီဘက်ကတော့လူတို့တယောက်အနေနဲ့သူ့လက်ထက်မှာရှိတဲ့ဖဲချက်တွေကိုအောက်ကိုချပြတာဖြစ်ပါတယ်ဒီတုံးကစောစောက show ones hand နဲ့စင်တူတယ်လို့ဆိုရမှာပါဒီနေ့တော့ဖဲချက်တွေကိုဖွင့်မထားတော့ဘဲကို့မှာဘာဖဲချက်တွေရှိတယ်ဆိုတာကိုဘူးမင်းရှင်းရှင်းပဲချပြတာဖြစ်ပါတယ် idiom ဆိုတဲ့တော့ white ဒီဘက်ကတော့လူတို့အနေနဲ့အရင်ကရှိုးထားတာလူတွေကိုထုတ်ပြီးမပြောတာမသိအောင်ထားတာတွေကိုအများသိအောင်ရှင်းရှင်းလင်းလင်းပွင့်ပွင့်လင်းလင်းအရှိကိုအရှိတိုင်းချပြထုတ်ဖို့ပြောကြတာကိုဆလိုတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတရုတ်ကွန်မြူနတီပါတီနီလာကမှသူ့နိုင်ငံရဲ့အရှိအနာဂတ်ရေးနဲ့ပတ်သက်လို့ချပြခဲ့တဲ့အတွက်ကြောင့်လေ Pittsburgh Gazette သတင်းစာကြီးက China's Xi Jinping laid down his cards.Now it's Trump's turn to play his hand in Asia. တရုတ်သမ္မတရှီကျင်းပင်ကတော့သူ့နိုင်ငံနေနဲ့ဘာတွေလုပ်မလဲဆိုတာကိုထုတ်ပြောခဲ့ပြီးဖြစ်တဲ့အတွက်ကြောင့်အာရှခီးစဉ်အတွင်းမှာ Trump အနေနဲ့ကတော့အခြေအနေကိုကြည့်ပြီးတုံ့ပြန်ရဖို့အလှည့်ရောက်နေပြီလို့យေတာခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John laid down his cards and spoke honestly.About his financial difficulties.
John nga tu ye ngwe ji ye akhet khe dwi ne patte lu a phit man go pu mwin le le be thauk phor cha pya ge de lu de be ya ba de u ma go naw ta kha u le la chi cha ya aw ma.
John laid down his cards and spoke honestly about his financial difficulties.
Di thin ba tin pya ge de idiom a thong nwi ga ro
show one's hand, play one's cards, lay downone's cards
တို့ဖြစ်ကြပါတယ်နောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒလာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနေ့ကအင်္ဂလိပ်သင်ခန်းစာကို burmese.voanews.com မှာလဲပြန်လည်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီVOA American တာရတနင်းနေ့နေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုတော့ကိုအောင်လွင်ဦးကစီစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဆက်စုနှစ်ပေါင်းများစွာအတွင်းမှာအရသာအစိုးရတရက်ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်မီဆိုတဲ့စံပုတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပြီလဲမဲဆန်နဲ့ရှင်ရဲ့မျှော်လင့်ချက်တွေရောဘယ်လောက်ထိပြည့်ဝခဲ့ပြီလဲဆိုတာကိုဒီကနေ့တိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဟောင်းတူဦးလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူဦးလည်းဖြစ်သူဦးရဲထွန်းလည်းလေလိုင်းမော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းနဲ့ဆွေးနွေးမဲ့ပုံကိုယ်ရဲ့သုံးသက်ချက်တချို့ကိုအချင်းချင်းကြားချင်ပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းအလဲတွေလုပ်နိုင်ခဲ့တာမလုံလံခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များသုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်ကတော့ဟောပါတော့ကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်မျှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့ဒါမဲပေးတဲ့အတိုင်းလေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲ့ဒါပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းတွေကြတော့ကျွန်တော်တို့ကရှေ့လောက်မဲ့လုပ်ငန်းစဉ်တွေကိုမတို့တက်ပြီးတိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုရပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားလည်းအခုအထိမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါတွေကဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်ပြဿနာတွေပေါ့နော်ဒါပေမဲ့အထိုက်လျောက်တော့ဒီလေယာဉ်တွေကိုပြန်ပေးတဲ့အတိုင်းကြာကိုချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲ့ချို့ဟာကြီးကြတော့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်။နော်ဒီခေါ်ယူကြိုးနေတဲ့လူတွေဖြစ်တယ်။အဲဒီလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်သေးတဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်၆ချင်ဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေအောင်တော့အဲ့လိုအဟန့်တာအခက်အခဲတွေဖြစ်နေကြတယ်လို့ရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးတွေကိုအဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးတွေကိုပိုင်ပိုင်နေနေတော့ကျွန်တော်တို့ကံကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคเสี่ยวงเต็งเจซูอ่ะสรุปว่าเราอู้เยท้วนเนี่ยตัวเราก็เลยจ้าขึ้นมาเลยอู้เยท้วนอ่ะที่ปิสุลุตตอมาแล้วโคเซลตะหู้ဖြစ်เนี่ยอย่างเงี้ยลุกขึ้นปุ๊ดเนี่ยปกโคแล้วဖြစ်တယ်สรุปบอกเลยทีกู NLD ที่2นิดายุคกอบเวออนไลน์ไงล่ะ2นิดากาลอื่นมาลงไหนไงล่ะไม่ลงไหนไงล่ะอู้เยท้วนเนี่ยอเมียนเลยซื้อนี่บ่าวครับ
เนี่ยเราอเมียนก็တော့โหก้าวเนี่ยอัจฉะกูปฐมาสงပြောอ่ะมั้ยဆိုရင်တော့ဒီยุคกอบเวมาดีดูลูตุ้ยเนี่ยแม้เนี่ยအနိုင်ရတဲ့ energy ကိုအာနာလွှဲပြောင်းပေးနိုင်တယ်ပေါ့နော်အာနာလွှဲပြောင်းပေးနိုင်တယ်ဒါတစ်ချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာနာလွှဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်ကလွှဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်စိတ်ထဲမှာအာဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့ နောက်ကြဒနာတခုကတော့ဒေါန်ဆန်းစုကြည်ကိုဒီသမဏအဖြစ်ဒီထမ်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းအမြန်ပုဂ္ဂိုလ်နေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကကတိပေးခဲ့တဲ့ပြည်ရင်းငင်းရရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရေရှည်သွားမယ်ကိစ္စတွေဒီ၅နှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကပြည်သူလူထုရဲ့စားဝတ်နေရေးပို့ပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲ့ဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လောက်ရမယ်ဟာကိုအယုံဆိုင်မလောက်နိုင်ခဲ့ဘူးပေါ့နော်အဲ့တော့ဒေါန်ဆန်းအဓိကကောင်းဆောင်ဒေါန်ဆန်းစုကြည်အနေနဲ့တော့အဲစိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်ညာလဲအဲသူပြောတဲ့အထဲမှာထပ်ပါနေတာကဒီငញ្ញံရေးရအောင်လုပ်ဖို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စကအခုတည်းအထိကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်သူအကောင့်တဲ့ဖော်တဲ့ဖော်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်းတဲ့နိုင်ငံတော်ကပိုင်းတဲ့ရှုံးနေတဲ့ဟာတွေကိုပုတ်ကိကပိုင်းဟိုကူပြောင်းရေးပြည်ပဘဝမလုပ်နိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတတ်ထုမိုင်းတွေရတနာမိုင်းနေရွှေတွင်နေဒါတွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့ဒီအစိုးရတက်တက်လာတဲ့အချိန်မှာဒါတွေပိတ်လိုက်တယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းဆက်ဆံခြင်းမှာအပိတ်ခံရတယ်ပေါ့နော်။ဒါဥရင်းနဲ့မညီလို့ပါလို့ညာလို့စသဖြင့်ပေါ့။အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူး။အဲလိုဆိုတဲ့အခါကျကျွန်တော်တို့ကြံနာတွေကအကုန်လုံးစုပြုံပြီးတော့အဲ့မှာကြလာတယ်။အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်။နောက်ကုံစင်းတို့နေရကြီးတယ်။အဲ့အဲ့လိုတွေဖြစ်လာတယ်။အဲ့တော့ပြည်သူလူထုရဲ့ဒီမျောလင်းချက်တွေကသူတို့ရဲ့နေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအမျောလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်ကိန်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကျင့်ပြတ်ခြားစားမှုကျင်းစင်တဲ့ရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုဆိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအဖြစ်ဒီလိုတို့ကတော့သုံးသပ်နေကြတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးချက်တဲ့တကူကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူတို့တည်းတည်းရောက်မှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာရောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနိမ့်တာကာလအတွင်းမှာဟိုစောင့်ချက်တွေထဲမှာအားနည်းချက်တကူလို့ပြောနိုင်မလားဆရာဦးအောင်သိန
်းမှန်ပါလေဗျအဲ့ဒီအရောကျွန်တော်တို့ဒါဝန်ခံရမှာပဲစီးပွားရေးပြုပြင်ပြောင်းလဲမှုကိုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ဒီဘဝပြောင်းလဲမှုအရှင်ဟောမလုပ်နိုင်သေးဘူးဆိုတာလေဆော့ဆော့လို့နိုင်ငံခြားယဉ်ကျေးမှုနယ်မှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိတဲ့ဥပဒေတွေကအဆင်သင့်မဖြစ်သေးတာတွေအဲ့ဒီဥပဒေကိုတက်သုံးနှင်ပြီးတော့ကျင်နေရတဲ့ကိစ္စတွေရေပေါ့နော်နောက်ထပ်ကကျွန်တော်တို့ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရေနောက်ပြီးတော့ဒီရှစ်စစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စတွေမှာဒီနိုင်ငံခြားယဉ်ကျေးမှုနယ်မှုလာရောအလွတ်လွတ်ကဲ့မဲ့ဒီလက်တွန့်နေသေးတဲ့အနေထားမျိုးတွေဖြစ်နေတယ်။နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းကျွန်တော်အရသာအစိုးရဆိုပေမဲ့လည်းဆော့ဆော့လို့ရန်တရားအဟောင်းရဲ့ကျွန်တော်ဒီအဂရိမကင်းတဲ့ချို့အပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့တွေ့ကြုံနေရသည်နိုင်ငံတကာရဲ့ယဉ်ကျေးမှုနယ်မှုဆိုတာကိုလက်တွန့်နေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
။ ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေကိုလည်းဒီနေရာမှာအလှည့်ပေးကြပါတယ်ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာလည်းကျေးဇူးတင်ပါတယ်အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကလည်းများနေတဲ့အတွက်ဟိုဟိုမြစ်တာရက်ခန့်နေတာကတော့ဒီလူရင်းတူရှင်းကိုဆိုရယ်ဟိုတန်းတန်းတော့ချုပ်ပြီးပြောကြဖို့မြစ်ခန့်ရက်မြစ်တာရက်ခန့်လိုပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကိုမြင့်ထေးပါကိုမြင့်ထေးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နမောက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတဆွာလက်ထက်မှာတော့ကျွန်တော်တို့နမောက်မျိုးနဲ့အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့မှာလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်နေလဲခြာနေပါပြီကျွန်တော်တို့ဒီရဖို့အတွက်လဲလုပ်နေပါပြီလမ်းအတွက်လဲလုပ်နေပါပြီဒါတွေလဲကောင်းပါတယ်နောက်မကွေးမျိုးဆိုလို့ရှိရင်လဲကျွန်တော်တို့ရင်းကျုပ်ဒေါက်တာအောင်မျိုးကျိုးရဲ့နင်းဟိုမကွေးမျိုးဆိုလို့ရှိရင်လဲအင်မတန်မှကိုလမ်းနေကောင်းသွားပါပြီဒါတော့ကောင်းကျိုးတွေပါနောက်တစ်ခုကကျွန်တော်တို့အားနဲ့ကျဖြစ်နေတာဘာအားနဲ့ကျဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကြံပြုချင်တာကကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်လေးတရားရေးမှန်နိုင်အဓိကစောင့်ကြည့်စေချင်တယ်ဗျာ။ဒါပြလို့လဲဆိုလို့ရှိရင်ကျွန်တော်တို့တန်းတလုံးမင်းကြေးရွာမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်း35နှစ်လောက်ကဖြစ်သွားတာပေါ့လေ။အိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီရင်ထည့်လိုက်တယ်ပေါ့အဲ့ဒီအောင်တမလေးဆောက်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာ။ဟလာသူအိမ်ဝိုင်းနေပြမရဘူးဗျာ။ဒါလေးတွေကလည်းတွတ်တော်ကိုယ်စားလှယ်နဲ့ဒါလေးတွေတော့လေယာဉ်မြင့်တက်ပတ်တဲ့ဒါလေးတွေကိုအတိအကျထားပြီးတော့လုပ်ပေးစေတယ်။နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရာပြေးမှာပေါ့နော်။ဝေးကြီးကဏ္ဍနဲ့ပတ်သက်ပြီးတော့အရှုပ်ရှင်လေးတွေရှိတယ်။ဒါလေးတွေလည်းတွတ်တော်ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ရာပြေးကော်မတီအပုပ်ကူနဲ့ပြန်တဲ့ငွေစင်းရှင်းတန်းလေးတွေပြန်ပြီးတော့လုပ်ပေးစေတယ်။ကျွန်တော်ပြောချင်တာကတော့အတိအကျတော့ဒီလိုရတဆူကလက်ထက်မှာကျွန်တော်တို့အတိအကျရတဆူကမှမလုံးနိုင်မကင်နိုင်လေကုသတော်လိုပဲဒီဖွဲ့စည်းရုပ်ချုပ်ပုံခြေခံဥတွေနဲ့ဆိုင်နေအားကြောင့်ကိုကျွန်တော်တို့သုတ်တော်မအောင်ပြည့်ဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာဒီကဏ္ဍကတော့ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးပါကွန်မြူနတီကျွန်တော် channel လူလည်းအလှည့်ပေးကြပါမယ်နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှံ့အခံမှုဟိုတော့အထူးပြောရမှာလို့ပါဟုတ်အားလုံးသိပြီးဖြစ်ပါတယ်ဟုတ်ကဲ့အခုတိုင်းပြည်ရဲ့အနေအထားမှာအခုစောစောတုန်းကပုံကူတယောက်ပြောသားသလိုကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချွတ်ချုံကျနေတယ်မလဲပတ်ဖူးဖြစ်နေတော့ပြည်သူတွေခက်ခဲနေတယ်ဒါကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ဒီနည်းလုပ်ငန်းမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာညှို့နိုင်မှာမဟုတ်ဘူးပေါ့ပြီးတော့ဒီမိုကရေစီပါတီရဲ့အမျိုးသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရည်ရွယ်ထားတဲ့အချက်၃လေးချက်ထဲမှာအခြေခံကြဆုံးချက်အချုပ်ပေါ့ဗျာအချုပ်က2007ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအဓိကပဲသို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်တဲ့ရောက်သွားတယ်သို့တော့2007ဖွဲ့စည်းပုံဥပဒေအရဒီ2007ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြုဖို့အာဏာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စည်းပွားရေးအထွေထွေပေါ့အထွေထွေရက်ကဒီအချုပ်အခြာအာဏာဆိုတာဒီဖွဲ့စည်းပုံဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့စည်းပုံကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိရင်ရှင်ကျွန်တော်တို့27ပြည်လုံးကြီးလာကမှာပေါ့ဗျာဟိုအတိုင်းမခံပုံကူဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးတဲ့ရလက်နက်ကိုင်အဖွဲ့တွေအားလုံးသဘောတူညီရရထားတဲ့ကအချုပ်ချာအာဏာပြီးပြည်သူလူထုကသိချင်းလာပြီးတဲ့ဒီအချက်ပေါ်ဒါတိတ်လေးကြီးတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာအန္တရာယ်ဖြစ်နေတဲ့ဒီ2007ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတတ်နိုင်ဘူးအင်းအဲ့ဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတတ်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူတွေကကျေးဇူးရပါမယ်လို့ကျွန်တော်ပြောချင်တယ်။
ဟုတ်ကဲ့ဥဆိုးဝေကျေးဇူးပါခင်ဗျာ။ကျွန်တော်တခြားလူတွေလည်းလှည့်ပေးချင်ပါတယ်။နောက်တူကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းသဘောလာတဲ့လူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ဒီပြင်တော့ပြည်မျိုးနေရပါဒါပေမဲ့ပြည်မျိုးနေတစ်ခုအတွက်တင်မဟုတ်ပါဘူး။ကျွန်တော်လလမ်းမီစီတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်ဆွေးနွေးမှာပါ။လက်ရှိအစိုးရကျွန်တော်တို့အဲဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိသလိုမပြောင်းလဲတာတော်တော်များများရှိတယ်ဗျာ။2008ဖွဲ့စည်းပုံအခြေခံဥပဒေတို့ဒီကနေ့ဆိုအပြစ်တို့ကျွန်တော်တို့ပြောနေမယ်ဆိုတာလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတောင်းတောင်းနေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိတော့မယ်တောင်းနေမှာကျွန်တော်တို့အားနဲ့သွားနိုင်တယ်။ဒါကြောင့်မို့လို့ကျွဲခုရေးပါလက်ရှိကျွန်တော်တို့တောင်းတောင်းနေတဲ့အစိုးရကခုကိုလို့ရမယ်အလုပ်ကိုသာတိတိကျကျလုပ် ကအမပြောင်းလဲသေးဘူးဗျာမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်အောက်ချိန်မှာတော့လုံးဝမပြောင်းလဲသေးဘူးဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တောင်းကိုကျွန်တော်တို့ကတိတိကျကျလုပ်စေချင်တယ်ဥပမာတစ်ခုပေါ့မှာနေရနေမှာဆိုရင်နိုင်ငံတော်သမ္မတဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်ထောင်စုလွတ်တော်ဤသဘောတူညီချက်ဖြင့်ကာကြီးဒီလိုဆိုဆိုရဝန်ကြီးဌာနများကိုလိုအပ်သလိုတတ်မှတ်နိုင်သည်ဝန်ကြီးဌာနများကိုပြည်စင်တတ်မှတ်ခြင်းဖြည့်ဆည်းခြင်းပြုနိုင်သည်လို့ဆိုထားတယ်ဒါဆိုရင်ကျွန်တော်တို့ဘုံမှာ338မှာနိုင်ငံတော်အတွင်းရှိတဲ့နိုင်ငံအဖွဲ့အစည်းအားလုံးအားလုံးဒီတတ်မှတ်တော့ဤကိုကဲမှုအောက်တွင်ရှိရမည်လို့ပြောတယ်ဖွဲ့ဟုတ်ကလက်နက်ကန်အဖွဲ့အစည်းမဟုတ်ဘူးအဲ့ဒါကိုခဏလုံးကဘုံမှာနေရနေနဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လည်းအောက်မှာပဲတိုက်ရိုက်ပြန်ပြီးတိုင်တွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်လက်ရှိနေတာတိုင်းဆိုရင်တော့ဝန်ကြီးဒီအောင်သူဝင်းကြီးတွေကလွှင့်အောက်ကြီးကတော့ငကိုတိုင်းပဲ
ညာဟုတ်ကဲ့ကိုတင်သေးဝင်းကျေးဇူးပါနောက်တူကတော့ကျွန်တော်ဒီရခိုင်ပြည်နယ်ဒီပုံနှချွန်းမြို့ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားကိုလည်းလွှင့်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နိုင်ငံမှာကျွန်တော်ရခိုင်ဒေသမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးပေါ့တော့မရှိဘူးဗျာပုံနှချွန်းစမှုဆိုကျွန်တော်တို့ကနိုင်ငံတော်ဆွေးနွေးကနေပြီးတော့အရင်ဟိုတော့ကကျွန်တော်တို့ဦးတည်ခင်ဆိုလာခဲ့တဲ့ပါဘုရင်ဆမ်းမှုတွေကကောင်းတယ်ဖော်ပြစီပြီးတော့ကျွန်တော်တို့ပြည်သူတွေကိုကြားဆိုရတာရှိပါတယ်ဒါပေမဲ့အခုလက်ရှိအကြတဆွေးရတော့ NDA ဆွေးရလာခဲ့လက်ထက်မှာတက်လာတာပေါ့နော်ဒါပေမဲ့ကျွန်တော်ဘုရင်ဆမ်းမှုတွေကိုကျွန်တော်တို့ကဒီဘုံမကျန်းမျိုးတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ဘင်းနေပြပေးရှင်မှာကောင်းတယ်ဖော်မှာဆိုဖော်မှာလဲဆိုတော့ကျွန်တော်တို့ကသိတယ်ရှင်ဟိုပေါ့ဘုရင်ဆမ်းမှုတွေကိုကျွန်တော်တို့ကအကောင့်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလုပ်ကိုခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရောက်ကုန်ပြီးတော့တင်ကြတော့ဆိုချင်ပါတယ်ခင်ဗျာအခုကျွန်တော်ရခိုင်ပြည်နယ်မှာပေါ့ဗျာဒါမိုးအများဆုံးရတဲ့နယ်ပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီရခိုင်မှာပေါ့ကျွန်တော်တို့ဒီဆေးတတမိုင်းတွေရှိတဲ့အခါမှာကျွန်တော်တို့အနည်းစပေါ်တော့ရာဒီတိနယ်ဒီကျွန်တော်စိုက်ပြုတ်မရဘူးဗျာနောက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ကလေးဆက် gas တော့ပေါ့နော်ကြောက်ဖြူကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စိတ္တဒေတာပေါ့စိတ္တဒေတာတော်ရော်တွေပေါ့နော်လေးဆက်မင်းမရသေးဘူးအဲ့နိုင်ငံတော်ဆွေးနွေးတာဘ ਹੁ ဆွေးနွေးကနေပြီးတော့ဒါတွေကိုလေးဆက်မင်းစိတ္တဒေတာတွေလေးဆက်မင်းလဲအောင်တော့လုပ်ခဲ့ဆောင်ပြဖို့လိုရပါတယ
်ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကို email တွေ facebook တွေကနေပို့ထားတဲ့စာတချို့တွေကိုလည်းအခုအလင်းတင်တော့ဖော်ပြချင်ပါတယ်အရင်ဆုံးစာတချို့ကိုတော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့သောရရှင်တူကတော့ကျွန်တော်နာမည်မာရာခလီပါတဲ့ American Iowa ပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့အနိုင်ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်သောရရှင်ဒီ Facebook account နာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့သောရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာနာရှင်အခွင့်ဒူးကန်အစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလှုပ်ပြီးအကြွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ယုံဆက်ယုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုတ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဖို့ပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ဖိတ်ပို့ထားတာပါမြန်မာတင်မောသားတူဖြစ်တဲ့ဘိုးသူရင်ဆိုတဲ့သူကရေးသားဖိတ်ပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုအစိုးရတစ်ကအခက်ခဲများစွာကြုံတွေ့နေရပါတယ်။စေဆိုးရလက်ထက်အမွေဆိုးများလို့ပြောချင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စေဆိုးရကခွင့်ပြုခဲ့တယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတက်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံနီးပါးရောကြီးပေးရမယ်အပြင်တရုတ်နယ်ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတ်တွေရသွားတယ်။စေဆိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပောက်ကွဲတော့မဲ့ဘုံကအခုလားပောက်ကွဲလာတယ်ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခင်အစိုးရများရဲ့နောက်ဆက်တွဲအမွေဆိုးတွေပါဒါကြောင့်အခုအစိုးရတတ်တန်း၅နှစ်မှာတော့အဓိကလုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေးကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေးပညာရေးကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်ယင်းနှမြုပ်နှံမှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါဒါတော့နေဥပဒေကမထွက်သေးပါဘူးဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု၅နှစ်တတ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒါကတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီအခုတော်တော်ရှင်ကြီးအစိုးရမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာတွေရှိပါတယ်ဆိုတော့ဒီအေးအများမျှော်လင့်တယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်တက်ပေါ်ရတဲ့ဝန်ထမ်းရန်ရအားနဲ့ချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိတယ်ဆိုပြီးထောက်ပြထားရတယ်ရှိပါတယ်ဟိုတစ်ခုရှိတာကတော့လေဟိုပေါ်လေနှစ်ပေါင်း90လောက်ရေယွန်းပျက်စီးလာတဲ့စနေကြီးတစ်ခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသားနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးတွေရောကြုံခဲ့ရတာမျိုးတွေရှိသလားဆရာဦးအောင်သိန်းနည်းနည်းတော့ဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီကျွန်တော်တိုင်းပြည်မှာကဒီတည့်အတိုင်းပဲဒီဒေယံမီပြဿနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ်ဒီ90ရာခိုင်နှုန်းကကျွန်တော်တို့ကြီးလက်ပြည်သူတွေဖြစ်ကြတယ်ကြီးလက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမျိုးတွေဖြစ်တာပေါ့နော်အဲ့မှာကကျွန်တော်ဒီလေအမြင်နဲ့ပတ်သက်ပြီးကြံကြွေတဲ့အခါမှာအခက်အခဲအများကြီးရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီခစ်ပေါင်းများစွာကဒီသိသိလာတဲ့အနိုင်ကျင့်သိသိလာတဲ့လေအမြင်ပြဿနာတွေရှိတယ်ပေါ့နော်။အတာဝန်မကျေလို့သိညာလို့စစ်တပ်ကသိညာလို့နောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာတွေကနေပေါ့သိညာလို့ဌာနဆိုင်ရာတွေလက်ဝယ်တွေမှာလေရီယာတွေရှိနေတာလို့စစ်တပ်မတော်နဲ့မှာလေရီယာတွေရှိနေတာလို့ဆိုသူကလေလည်းလုတ်ကိုမလုတ်ခဲနဲ့လေအမြေတွေကိုလက်ဝဲမှာသိရှိစားပြီးတော့ဒီပြီးသားကိုခံစားပြီးလွတ်ရတဲ့ခါမှာဒီလေသမားကလေသိမ့်ခံပြီးအဲ့ဒီလေရဲ့လေကြုံပြန်ဖြစ်နေတဲ့ဘဝကြီးဖြစ်နေတယ်။ဆိုဒါလေးကိုကျွန်တော်ဖြည့်ရှင်းတဲ့အခါမှာတချို့အစိတ်ပိုင်းကြီးကိုပြန်ရတယ်။တချို့အစိတ်ပိုင်းကြီးတော်များများကတော့ဒီနေ့ဒီလေအမြေပြဿနာကိုကျွန်တော်ဖြည့်ရှင်းနိုင်ကြံကြွေရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ်
။ဟုတ်ကဲ့
နောက်ချက်ကကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာ။ခွင့်ပြုခြေခံဥပဒေပြဿနာကတော့ဒါပြုပြင်ပြောင်းလဲဖို့တော့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့လည်းရှိတယ်လို့ပြောထားတယ်ဆိုတော့လည်းပြင်ဆင်ဖို့ရအောင်ပြင်ဆင်လို့မရနိုင်အောင်ခက်ခဲအောင်လည်းဖန်တီးထားတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်ရဲ့ငွေအသက်တွေပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်အဲ့တော့အဲ့ဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလည်းလွန်လင်းတူမှုဖြစ်နေတဲ့အခါဒီ NLD နဲ့ဖွဲ့စည်းပုံကိုဒီနေ့ရှိတော့အမှန်နဲ့မတိမတုန်နိုင်သေးဘူးပေါ့နော်။အဲဒါပေမဲ့ညဉ့်ဉန်းရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကြေကြေပြင်းပြင်းဆောင်ရွက်လုပ်ကြနေကြတော့ကျွန်တော်တွေ့နေရပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းထပ်ပြီးလည်းပေးချင်ပါတယ်။သူကတော့ဒီအမေရိကန်ပြည်ထောင်စုကကိုလာမောင်မှာ
နှစ်နှစ်တာကာလရောက်လာပြီဆိုတော့လည်းတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာ။ဆိုတော့ဦးအောင်သိန်းပြောသလိုပါပဲ။ဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြည်လာတယ်လို့ကျွန်တော်တို့ကြားပါတယ်။ဥမာကော့ဘူးလို့နေရပြီပေါ့ဗျာ။အဲ့တော့အစင်မပြေတဲ့ပြည်သူကတော့အများစုပေါ့။ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်လျှောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့် NLD မှာတချို့သောလူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်ဟာနေပြီးတော့ကျွန်တော်မိတ်ဆွေတွေကပြောပါတယ်။အဲ့ဒီကိစ္စဟိုလည်းဟိုဦးအောင်သိန်းအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါလေ
။ Okay ကျွန်တော်နောက်တူကတော့ကျွန်တော်အေရီယာတိုင်းပန်းတနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်။ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါလားခင်ဗျာ
။ဟုတ်ပါခင်ဗျာ။ကျွန်တော်ဆိုတော့တော်တော်လေးကျွန်တော်မပြောင်းလဲပါလေခင်ဗျာ။ကိုစနစ်တင်ပါလေ။ဟုတ်စနစ်တင်မှာတော့တော်တော်ကျွန်တော်ညာလူရင်းကျွန်တော်ဒီဟာရွာဆိုလို့ရှိရင်အဲဘောကအန္တရာယ်ကြောင့်ဝဲဒီလက်ကြောင့်ဝဲဒီလည်းပါပြီ။ဒီကနေ့ကြောင်းဆုပ်ကြရလဲကျွန်တော်တို့ညီရတော့တင်ကူးတဲ့ကြာချပြတဲ့ဟုတ်မှုနဲ့ကျွန်တော်တို့လည်းပေါပါကတည်းကတော်တော်လေးဖြစ်သွားတယ်။ကျမကြီးကကျွန်တော်တို့စိတ်တကဆိုလို့ရှိရင်စိတ်တကအဆုတ်ကလေးဘူးလို့အစောကဒီလိုကပိတ်တောင်ချပလိုက်တယ်။အခုကခီးတိုင်းလာတော့ခီးကန်းကြီးကသွားပေါ်တယ်။ဒီလာဒီကန်းရဲ့ဆရာဝန်ကြီးဒီတဲ့အခါဆရာမကြီးဒီတဲ့အခါနဲ့တော်တော်တူတဲ့တယ်ခင်ဗျ။ညမဆက်တော်ကြီးညမဆက်ကြီးတို့ကျွန်တော်တို့ကတော့ဆိုရင်ဟိုဇန်ကုန်ဆိုရင်ပိတ်တာစကြလုံးတရားဟောပါဘူးမိုးလေးမရောက်တယ်။အခုလိုဒီဇန်ကုန်လူကြီးကစီးသွားလို့ရတယ်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ပို့ပြီးတော့ပြန်နေတဲ့ဒီပါတော်ပို့လိုက်တဲ့အတွက်ကျွန်တော်တို့ကိုတော့ဆိုရင်ဇန်နဝါရီဖေဖော်ဝါရီမှာပန်းတော်ပွားလို့ရတယ်။အခုဆိုတော့ကျွန်တော်တို့ဒီပါလာရရနေပြီတော်တော်လေးကြီးနေပါလိမ့်ပြီဇန်ကုန်လေးကြီးနေပါလိမ့်ပြီခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ဆုံးဒီမှာစာဆောင်ရှိနေပါသေးတယ်ဒဂုံမျိုးသစ်ကဦးလာထွန်းရဲ့စာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါဦးလာထွန်းရေးထားတာကတော့အများအကျိုးကိုအကျဉ်းမဖက်ငင်းငင်းနဲ့နီးနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဦးကိုနီးရန်ကုန်နိုင်ငံကလေးစိတ်လိုနေရာမြို့မှာတနက်နဲ့ပြစ်တက်ခံခဲ့ရတယ်။ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းတုပ်တွေနဲ့ဝိုင်းရိုက် တတ်တာခံခဲ့ရပြန်ပြီးနေရာနဲ့လက်နဲ့သာကြွားပေမဲ့အများအကျိုးတွေပြောဆိုရုံနဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံအရတအစိုးရလက်ထက်မှာဖြစ်နေတာပါအများမလိုလားတဲ့နှစ်ထပ်ကွန်းဥပဒေ66ကကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စဘသူကဘသူကိုခိုင်းလို့ဘသူကိုစားဒါတွေလုံနေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဥလာထွန်းကရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူစားလည်းမလို့ဒီတရားဥပဒေစမိုးရေးအားနှက်ချက်ဥပဒေပြည်ရေးအားနှက်ချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ပါတီရဲ့ပြောင်းလဲခြင်းတံပြီးဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကဟိုလူလူကစိတ်ချအစိုးရတရားရွေးခွင့်ရတဲ့အပြောင်းလဲတရားကိုဆွလို့တဲ့သဘောဆိုရင်တော့အောင်မြင်တယ်ပြောရမှာပါဒါပေမဲ့လူလူကဒီအစိုးရဘက်မှာဒီတဲ့မျှော်လင့်တာတွေလည်းရှိနေဆိုတော့အလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းနဲ့သာဆက်သွားနေမယ်ဆိုလို့ရှိရင်ဒီရှေ့နောက်တစ်ခေါက်လာမယ့်ရွေးကောက်ပွဲအတွက်ကိုအရင်လို NLD အနေနဲ့တခဲနဲ့ထောက်ခံမှုမျိုးတွေရနိုင်ပါအောင်မလားဆရာဦးရဲ့ထွန်းအချင်းချင်းဆွေးနွေးပေးပါခင်ဗျာ
ဒီပုံစံအတိုင်းဆက်သွားရင်တော့ဟိုလာမယ့်ရွေးကောက်ပွဲမှာတော့ဟို2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်။သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်။အားကြောင့်လို့ဆိုတော့အရင်လူတွေကအဒီမှားရင်းစွာကောင်းတဲ့ပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးတဲ့အတွက်ကြောင့်မလို့ဒီလူလူတို့ကဟိုအများစုကတော့ NLD ကိုပဲဆက်ပြီးတော့ဟိုဖြစ်လေဦးမယ်။ဒီလည်းအများစုပြေးလေဦးမယ်သို့တော့အတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နော်လွတ်တော်တဲ့မှာလွတ်တော်ကိုယ်စားလှယ်အရေးတွေပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိကိုယ်တိုင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook ကမက်ချက်ပေးပို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလှန်ဆွေးနွေးကအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်12နိုင်ကနေနေ့ကင်းတနအိအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစည်သူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့မနေ့ကင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင်။
ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ချိန်သုံးချိန်လောက်စကားနှင်းငယ်ပြောကြားခွင့်ရခဲ့ပြီးစီးရီးယားအရေးကိုအဓိကထားပြောကြားခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဗီယက်နမ်နိုင်ငံဒါနန်မြို့ကနေဟနွိုင်းမြို့တော်ကို Air Force 1လေယာဉ်နဲ့အသွားလမ်းမှာသတင်းတောက်တွေကိုပြောကြားရမှာစီးရီးယားအရေးနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ပူးတွဲကြေညာချက်ထုတ်ပြန်ဖို့အတွက်သူသဘောတူညီချက်ခဲ့ပြီးဒါဟာအသက်ပေါင်းများစွာကိုကယ်တင်နိုင်လိမ့်မယ်လို့ပြောပါတယ်။အရှေ့တောင်အာရှနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံဟာကမ္ဘာပေါ်မှာအလွန်အမခန့်ဖွယ်ရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးမွမ်းကန်ဖွင့်လိုက်ပါတယ်။သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းနောက်ဆုံးခီးစဉ်ဖြစ်တဲ့ဗီယက်နမ်နိုင်ငံဟနွမ်မြို့တော်မှာသူ့ကိုနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုတဲ့စနေနေ့ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကတနင်္ဂနွေဒီကနေ့မှာဗီယက်နမ်သမ္မတနဲ့ရောအခြားခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဖိလစ်ပိုင်မှာ73ရက်က18ရက်ထိကျင်းပမဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကစနေနေ့မှာဖိလစ်ပိုင်ကိုရောက်သွားပါပြီ။သမ္မတဟောင်းဂလိုရီယာအရိုယိုကဒေါန်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်တို့ကိုစနေနေ့မှာပဲညစာစာပွဲနဲ့တက်ခင်းအက်ခံခဲ့ပါတယ်။ပြည်ထောင်ချပြတ်ဒုံးကြည့်ပါတဲ့ထောက်လန်းရင်ဒရုန်းရင်သစင်းဟာဂိုလန်ကုန်းမြစ်စစ်မဲ့ဆောင်ကိုဖျက်ပြီးအစ္စရေးနိုင်ငံဘက်ကိုဦးတည်ပြီးပြန်တန်းနေစမှာအစ္စရေးစစ်တပ်ဘက်ကပြစ်ချလိုက်ပါတယ်။မိမိတို့နိုင်ငံအချုပ်ချာအာဏာပေါ်မိခဲ့သူချုပ်ဖောက်မှုမျိုးကိုမဆိုအစ္စရေးဆိုတာကစန့်ကျင်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ဖီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.